ချင်းပြည်နယ်ဟာခါမြို့မှာလျက်စင်မီမရတာဆက်နှစ်ရဲ့ကြာပြီမို့ဒေသခံတွေအခက်တွေ့နေကြရပါတယ်လျက်စင်မီနေရာမှာအစားထိုးအသုံးပြုရတဲ့တအားသွင်းတဲ့ပစ္စည်းအသုံးဆောင်တွေနဲ့မီးသွေးစင်းတို့နေလဲတက်နေတယ်လို့မြို့ကန်တွေကပြောပါတယ်ဟာခါမြို့လျက်စင်မီမရတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမာကတင်ပြပေးပါပါခင်ဗျာ
ဟာခါမြို့မှာအောက်တိုဘာလ23ရက်နေ့ကစပြီးနိုဝင်ဘာလ1ရက်နေ့ဒီကနေ့အထိလျက်စင်မီပြနေတာပါမြို့ရင်းလျက်စင်မီပေးဝင်နေတဲ့တာဝါတိုင်းလေပြင်းတံကြောင့်ပျက်စီးသွားလို့အခုလိုရက်ရှည်မီပြနေတာလို့ဒေသခံတွေကပြောပါတယ်တရက်စစ်တပ်အားကိုအဓိကထားအသုံးပြုနေရတဲ့လေးတူဝါကိစ္စတွေမှာအတော်လေးအခက်တွေ့လာရတယ်လို့ဟာခါမြို့ကတူကပြောပါတယ
်ဟုတ်လုံးလုံးကတော့အကုန်လုံးကတော့ပါပဲနေပေါ်ကြအဲ့လိုဘောတော့ဟိုမီးစက်တွေအဟောင်းကိုရှိလေအဟောင်းတနင်္ဂနွေလို့အဟောင်းဝယ်ပေါ့နော်အတိတ်တနင်္ဂနွေလို့အတိတ်ဝယ်အဲအဲ့လိုမျိုးဟိုဘန်နေမှာပေါ့နော်အယောက်ဒီဘန်တို့ဘာလို့မှာတော့အယောက်ဒီဘန်တို့ဘာလို့တော့ရှိမှာပေါ့သူတို့မီးစက်နှုတ်တော့ကြောက်ဘောက်ခုံပုံနဲ့မြှောက်ပေးထားတာပေါ့နော်အဲ့ဒီမှာသွားသွင်းကြအဲ့လိုမျိုးပဲပေါ့နော်ဟိုပြည်စားတော့ဆိုင်တို့ဘာလို့တော့မီးသွေးတွေနဲ့ပဲချက်ကြတာပေါ့နော်အဲ့လိုမျိုးပဲလုပ်နေရတာပဲဟုတ်မီးသွေးကလည်းဈေးကြီးတော့လေတဲအိတ်ကိုဟိုက2000လောက်ဖြစ်တော့တောင်းတောင်းလည်းဘယ်သူမှဝယ်မသုံးနိုင်ကြဘူးဆိုတော့လေနော်
အရင်ကလျက်စင်မီနဲ့ချက်ပြုတ်နေတာကနေအခုအစားထိုးအသုံးပြုနေရတဲ့မီးသွေးကလည်းအခုဈေးသက်သာလောက်တက်သွားတယ်လို့ပြောပါတယ
်။အရင်တော့တိတ်ကို8000တပတ်လဲပေါ့နော်။အဲ့လောက်ပဲရှိတာကဟုတ်။ချင်းမီးသွေးဆိုရင်1000ပေါ့နော်။အခုကချင်းမီးသွေးတိတ်ကို2000ဝဲအဲ့လိုမျိုးဖြစ်တော့လေခက်ခဲဖြစ်တာပေါ့နော်အဲ့လိုမျိုး
။ဟာကားမျိုးမှာလျက်စင်မီပဲတော့ပြန်ရမယ်ဆိုတာကိုတော့ဒေသခံတွေအနေနဲ့အတိအကျမသိကြပါဘူး။လျက်စစ်တာဝါတိုင်းပြင်ဖို့လိုအပ်တဲ့ပစ္စည်းတွေမှားထားပြီးပြီလို့အကြမ်းမြင့်လောက်တာတချို့ကသိရတာပါဒီကနေ့အထိလျက်စစ်မီမလာသေးလို့နေ့စဉ်နဲ့အမျှအခက်တွေ့နေတဲ့အခြေအနေကိုဒေသခံနောက်တူကအခုလိုပြောပါတယ
်မလာပါဘူးရှင်အိမ်မှာမီးစက်ကြောင့်ဆိုလာတော့နေတင်ပါလေကားပို့မှာလို့တင
်လျက်စစ်အစားထိုးအသုံးပြုဖို့လိုအပ်တဲ့ပစ္စည်းတွေဈေးနှုန်းတက်လာတာနေ့စဉ်နဲ့အမျှချက်ပြုတ်ဖို့နဲ့ဓာတ်အားသွင်းဖို့လိုအပ်တာတွေကရက်ရှည်ကျလာတာကြောင့်ဒေသခံတွေအခက်တွေ့နေကြတာပါရက်ရှည်မိပြတ်တာနဲ့ပတ်သက်လို့လျက်စစ်ဌာနဘက်ကတရားဝင်အကြောင်းပြချက်ပေးပြောဆိုတာတော့မရှိသလိုဘယ်တော့လောက်မိပြန်လာနိုင်မယ်ဆိုတာလည်းပြောဆိုခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်